အခန်းကြီး9အငယ်1မှ6ဘိယမင်းအမျိုးသားအာဖိဖီဂိုရတ်ဇီရိုအပြေလမ်းမှဆင်းသက်၍ကိရှာအမိရှိသောဘိယမင်းအမျိုးသားတယောက်ရှိ၏သူသည်အလွန်ခွန်အားကြီးသောသူဖြစ်၏ထိုသူ၌ရှောလူအမိရှိသောသားတယောက်ရှိ၏ထိုသားသည်အစင်းလာ၍ထူးဆန်းသောသူဖြစ်၏ဤဒေလာအမျိုးသားတို့တွင်ထိုသူထက်သာ၍အစင်းလာသောသူတယောက်မျှမရှိသူသည်အခြားသောသူထက်မကုန်းထက်မှအယက်သာ၍မြင့်၏ရှောလူအဖခိရှာ၏မြဲတို့သည်ပျောက်သောကြောင့်ခိရှာကသင်သည်ငယ်သားတယောက်ကိုခေါ်၍မြဲတို့ကိုရှံအံ့သောငါထပ်သွားလို့ဟုမိမိသားရှောလူအားဆိုသည့်အတိုင်းသူတို့သည်အေဖရင်တောင်အယက်နှင့်ရှလိရှာအယတ်တလျှောက်လုံး၌ရှာ၍မတွေ့လင်တဖန်ရှာလေအယတ်မှသည်ဘိယမင်းအယတ်များတလျှောက်လုံး၌ရှာ၍မတွေ့ဇုဖအယတ်တို့ရောက်သောအခါရှောလူကပြန်ကြဆိုသို့မဟုတ်အဖသည်မြဲတို့ကြောင့်မစိုးရင်ငါတို့ကြောင့်စိုးရင်လိမ့်မည်ဟုငယ်သားကိုပြောဆိုလင်ငယ်သားကဤမြို့၌အထရေထင်ရှားသောဘုရားသခင်၏လူတစ်ယောက်ရှိ၏သူပြောသည်များသောစကားသည်ဧကံအမှန်ပြည့်စုံတတ်၏သူထံသို့သွားကြစို့ငါတို့သွားရသောလမ်းကိုသူပြတ်ကောင်းပြတ်လိမ့်မည်ဟုဆို၏အငယ်ခုနှစ်မှ16ရှောလူကလည်းသွားလျင်အဘယ်အရာကိုလှူရမည်နည်းငါတို့၌ပါသောမုတ်ကုန်ကြီးဘုရားသခင်၏လူကိုလှူစရာအလှူစုံတစ်ခုမျှမရှိငါတို့၌တစုံတစ်ခုရှိသေးသလိုဟုငေသားအားမေးတော်ငေသားကကျွန်တော်နဲ့၌ငွေတမတ်ရှိပါ၏ငါတို့ကိုလမ်းပြသည့်အတွက်ဘုရားသခင်လူအားပေးပါမည်ဟုရှောလူအားပြန်ပြော၏ရှေးကာလ၌ဣဒရေလအမျိုးသားတို့သည်ဘုရားသခင်ကိုမေးမြန်းခြင်းငှာတွားမည်ဟုအကြံရှိလျင်မြင်သောသူထံသို့တွားကြဆိုဟုဆိုတတ်ကြ၏ပရောဖက်ဟု၍ယခုခေါ်ဝေါ်သောသူကိုရှေးကာလ၌မြင်သောသူဟု၍ခေါ်ဝေါ်ကြသည်။ရှောလူကလည်းကောင်းပြီ၊သွားကြစို့ဟုငယ်သားအားဆိုလျက်ဗျာဒခင်လူရှိရာမြို့သို့သွားကြ၏။မြို့ပြင်ကုန်းပေါ်သို့ရောက်သောအခါရေခတ်လာသောမိမ့်မပြို့တို့ကိုတွေ့၍ဤအရ၌မြင်သောသူရှိသလားဟုမေးတော်ရှိပါ၏။သင်တို့ရှိမှရှိပါ၏။အလျင်မြန်သွားတော့မြင်သောသူသည်ဤမျိုးတို့ယနေ့လာပြီလူများတို့သည်မြင့်သောအရ၌ယနေ့ရစ်ပွဲကိုဆောင်ကြ၏ဆရာသည်မြင့်သောအရ၌ရစ်သားကိုစမ်းအံ့သောငါမတက်မီသင်တို့သည်မြို့တဲသို့ဝင်လျင်ချက်ချင်းတွေ့လိမ့်မည်သူမရောက်မီလူများတို့သည်မစားတတ်ကြသူသည်ရစ်ပွဲ၌ဖျားဝတ်ကိုပြုတတ်၏ဝုတ်ပြုပြီးမှခေါ်ဖိတ်တော်သူတို့သည်စားတတ်ကြ၏ယခုမှတွားလျင်တွေ့ကြလိမ့်မည်ဟုပြန်ပြောသည်နှင့်ညီသူတို့သည်မြို့တဲသို့ဝင်၍ရှမွေလန်သည်မြင့်သောအရက်သို့တက်သွားလျက်သူတို့ကိုစီး၍ကြိုလိ၏ရှောလူမရောက်မီမနေ့၌သာရဖျားကနက်ဖြန်နေ့ဤအချိန်၌ဘိယာမင်ပြည်မှလူတယောက်ကိုတင်ရှိရသို့ငါစေလွတ်မည်တင်ဒီထိုသူကိုငါဤလူဣဒရေလမျိုး၏မင်းအရာ၌ခံထား၍စီလောင်းခြင်းဘိသိက်ကိုပေးရမည်။သူဒီငါဤလူတို့ကိုဖိလိတိလူတို့လက်မှကယ်တင်ရလိမ့်မည်။ငါသည်သူတို့အခေတံကိုကြား၍သူတို့ကိုကြည့်ရှုသည်ဟုရှမွေလနာအပား၌မိန့်တော်မူနှင့်ပြီ။အငယ်၁၉မှ၂၉ရှမွေလသည်ရှောလူကိုမြင်သောအခါဒါရဖျားကငါပြောသောသူကိုကြည့်လို့ဤသူသည်ငါဤလူတို့ကိုအုပ်ချုပ်ရနိုင်မည်ဟုမိန့်တော်မူ၏ထိုအခါရှောလူသည်ရှမွေလရှိရာတကားဝတ်သို့ချင်းကပ်လျင်မြင်သောသူ၏အိမ်ကိုပြပါလောက်ဟုတောင်းပန်တော်ရှမွေလကငါသည်မြင်သောသူဖြစ်၏ငါရှိမှမြင်သောအရတ်သို့တက်တော်လောယနေ့ငါနှင့်အတူစားရမည်နေ့ဖြန်နေ့ငါလွတ်လိုက်မည်တင့်စိတ်နှလုံးထဲမှာရှိသည်မြတ်ကိုလည်းငါဖော်ပြမည်။တမြန်နေ့ကပြုတ်သောတင်ဤမြဲတို့ကိုမအောင်မင်းနှင့်တွေ့လျက်ရှိပြီ။ဤဒေလာအမျိုးသည်အဘဲသူကိုအလိုရှိသည်။တင်နှင့်တင်ဤအဆွေမျိုးအပေါင်းတို့ကိုအလိုရှိသည်မဟုတ်လောဟုရှောလူအားပြောဆို၏။ ရှောလူကလည်းအကျွန်ုပ်ဒီဣဒရေလအမျိုးတို့တွင်အငယ်ဆုံးသောအမျိုးဘင်ယာမင်အမျိုးသားဖြစ်ပါသည်မဟုတ်လောအကျွန်ုပ်အဆွေအမျိုးဒီဘင်ယာမင်အဆွေအမျိုးအပေါင်းတို့တွင်အငယ်ဆုံးဖြစ်ပါသည်မဟုတ်လောကိုရောဒီအကျွန်ုပ်အားအဘယ်ကြောင့်ဤသို့ပြောပါသည်ဟုလျှောက်လေ၏ထိုအခါရှမွေလသည်ရှောလူနှင့်သူ၏ငယ်သားကိုခေါ်၍အင်ကန်းထဲသို့တွင်ပြီးလင်ခေါ်ဖိတ်သောသူ30တို့တွင်အမြတ်ဆုံးသောအရ၌ထိုင်စေ၏ပွဲတကြီးကိုလည်းခေါ်ပြီးလင်သင်၌ငါအပ်ပြီးအချမ်းစီထားစေခြင်းဟာငါမှန်ကဲ့သောအဖို့ကိုယူခဲ့တော်ဟုဆိုသည့်အတိုင်းပွဲတကြီးသည်ပခုံးနှင့်ပခုံးပေါ်မှခင်းသောအရာကိုယူ၍ရှောလူရှိမှထားလေ၏ရှမွေလကလည်းခြံထားသောအရာကိုယူ၍စားတော်ခေါ်ဖိတ်တော်သူတို့အားပြောနှင်းသည့်အတိုင်းသင်အဖို့ယခုတိုင်အောင်တို့ထားလေရှိပြီဟုဆို၍ထိုနေ့၌ရှောလူသည်ရှမွေလနှင့်အတူစားတော့လေ၏ထိုသူတို့သည်မြင့်သောရမဆင်း၍မြို့တည်းသို့ဝင်ပြီးလင်ရှမွေလနှင့်ရှောလူတို့သည်အိမ်မိုးပေါ်မှစကားပြောလျက်နေကြ၏နာနဲ့စောစောထား၍မိုးလင်းသောအခါရှမွေလကထားလို့တင့်ကိုငါလွှတ်လိုက်မည်ဟုရှောလူကိုအိမ်မိုးပေါ်မှခေါ်ပြီးလင်ရှောလူသည်ထ၍ထိုသူနှစ်ယောက်တို့သည်ထွက်သွားကြ၏မြို့စွန်သို့ရောက်သောအခါရှမွေလကသည်ငယ်သားကိုရှေ့သို့တောင်းစီခြင်းငါပြောတော်ဟုရှောလူအားဆိုသဖြင့်ငယ်သားသည်ရှေ့သို့တောင်းလေ၏ရှမွေလကလည်းရက်လီတော်ဘုရားသခင်အမိန့်တော်ကိုငါပြန်မည်ဟုဆိုလျက်